ရန်ကုန်မြို့တွင်ကားချက်တဲမှုပြဿနာတွေပြည်လဲစေဖို့ရန်ကုန်မြို့အတွင်းကနေသာကုန်စည်တွေတည်နိုင်ဖို့စီစဉ်သွားမယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ကပြောဆိုလိုက်တယ်လို့ရန်ကုန်မြို့ကိုပထမဦးဆုံးအသုံးချတဲ့တည်ယူပို့ဆောင်ရေးစနစ်တစ်ခုအဖြစ်ရန်ကုန်ရေချောင်းဘတ်ပြေးဆွဲတဲ့အပေါ်ပြည်သူတွေပါဝင်ပေးဖို့လဲတိုက်တွန်းလိုက်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မင်းခါကသတင်းပေးပို့ထားပါတယ်ရှင်
ဒီကနေ့ရန်ကုန်ရေချောင်းဘတ်တွေစတင်ပြေးဆွဲဖို့ခွင့်ပြုတဲ့အခမ်းအနားမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအခုလိုပြောဆိုလိုက်တာဖြစ်ပါတယ
်။ကုန်းလေးစိတ်ကန်းတွေကိုကျွန်တော်တို့စနစ်တကျတည်ဆောက်ပြီးဒီကနေ့မှတဆင့်ရန်ကုန်မြို့ထဲကိုကုန်တစ်တာရင်ကားတွေကုန်ကားတွေဝင်စရာမလိုတော့ဘဲနဲ့ဖြတ်တန်းသွားနိုင်တဲ့အခြေအနေတစ်ခုကိုကျွန်တော်တို့ကြိုးပမ်းဆောင်ရွက်နေတာဖြစ်ပါတယ်။ကျွန်တော်တို့ရဲ့ဒီကမ်းလှမ်းကြီးပေါ်မှာရန်ကုန်ရဲ့အဖုံးပြတ်နိုင်တဲ့အမွေအနှစ်တစ်ခုဖြစ်တဲ့ဘိုးတော်ရောင်ဇေဒီတော်မြတ်ကြီးတည်နေရလဲဖြစ်ပါတယ်။ဘိုးတော်ရောင်ဇေဒီတော်မြတ်ကြီးရဲ့ဘေးဟာကုန်တဲ့လမ်းမှာအမြဲတမ်းကုန်တတာကားကြီးတွေပြေးဆွဲနေဖို့ဆိုတာဟာကျွန်တော်တို့ရဲ့သမိုင်းအမွေနှစ်တွေနဲ့ကျွန်တော်တို့ရဲ့အထင်ကရဇေဒီပထိုးများအတွက်ကျွန်တော်စဉ်းကိုစဉ်းစားရမယ်အခြေအနေတစ်ခုဖြစ်ပါတယ်။ရေရှည်မှာကျွန်တော်တို့ရန်ကုန်ရဲ့ကုန်စည်စီးဆင်းမှုဟာဈေးဆက်ကတက်တာဈေးနိုင်တဲ့ရေချောင်းနဲ့တယ်ယူနိုင်တဲ့အခြေအနေတစ်ခုကိုကျွန်တော်တို့ကြိုးပမ်းတော့မှာဖြစ်ပါတယ
်။ရန်ကုန်မြို့တော်မှာပြည်သူတွေစိတ်အနှောက်အယှက်အဖြစ်အရဆုံးဖြစ်တဲ့ကားကျက်တဲ့ပြဿနာကိုဖြေရှားတဲ့ဤတစ်ခုအနေနဲ့လေရန်ကုန်ရေချောင်းဘတ်လိုင်းတွေပြေးဆွဲခွင့်ပေးခဲ့တာဖြစ်တယ်လို့လည်းဦးဖြိုးမင်းသိန်းကပြောပါသေးတယ်။ရန်ကုန်မြို့အတွင်းပထမဆုံးအသုံးချတဲ့တဲယူပို့ဆောင်ရေးစနစ်တစ်ခုဖြစ်တဲ့ရန်ကုန်ရေချောင်းဘတ်တွေပြေးဆွဲတဲ့အပေါ်မှာပြည်သူလူထုအနေနဲ့ပူးပေါင်းပါဝင်ပေးဖို့လည်းတိုက်တွန်းခဲ့ပါသေးတယ်။ရန်ကုန်ရေချောင်းဘတ်လိုင်းတွေကိုလာမယ့်အောက်တိုဘာ9ရက်နေ့မနက်9နာရီကနေစတင်ပြီးပြေးဆွဲမှာဖြစ်ပြီးလမ်းကြောင်းအနေနဲ့ဘုဒ္ဓရောင်စိတ်ကန်းကနေအင်းစိန်အောင်စေရတတားအထိပြေးသွားမှာပါဒီလိုပြေးဆွဲမှုအတွက်တင်းမော73စီးပြင်ဆင်ထားပေမဲ့ကနဦးတကယ်ပြေးဆွဲမှာကတော့တင်းမော5စီးနဲ့စတင်ပြေးဆွဲသွားမယ်လို့တင့်တင့်မြန်မာကုမ္ပဏီကဒေါ်တင့်တင့်လွင်ကပြောဆိုထားပါတယ
်မနေ့6နိုင်ခွဲရနေစောင့်ကျွန်တော်တို့ဝန်ထမ်းနေနေ့စဉ်သွားလာနေတဲ့ဥက္ကဋ္ဌညအတွက်ကိုကျွန်တော်တို့အဓိကရွေးချက်ပါတယ်ညနေကျွန်တော်တို့6နိုင်ခွဲအထိပေါ့နော်တနေ့မှာကျွန်တော်တို့12နိုင်လောက်ရှိကျွန်တော်တို့ပြေးဆွဲပြီပေါ့နော်ဩစတြေးလျနိုင်ငံကကတ္တမရက်လူ130စီးနဲ့180စီးသုံးစင်းပါပါတယ်။ထိုင်းကကျမတို့လူ60စီးသုံးစင်းပါပါတယ်။မြန်မာပြည်ကလူ150စီး10စီးရှိပါတယ်။ဒါပေမဲ့90စီးပြည်ဆိုတော့ရုံးချိန်တွေမှာဆိုလို့ရှိရင်ကျမတို့ကတ္တမရက်အကြီးတွေအဓိကပူဆောင်ပေးပြီးပြည်ဆွဲမယ်။ရုံးချိန်ပြင်ပတွေမှာဆိုလို့ရှိရင်လိုကယ်ပုတ်တွေနဲ့အေးအေးဆေးဆေးပဲအပျော်စီးသလိုပဲဖြစ်စီပါ။ကျတော့ကျမတို့အခုပြည်ဆွဲတဲ့အချိန်တွေမှာဆိုလို့ရှိရင်ကျမတို့အင်းစိန်ရနေပြီးတော့ဘုဒ္ဓထောင်လာရင်အနည်းဆုံး2နာရီနီးပါးလောက်ရှိသွားတဲ့အချိန်မှာကျမတို့55မိနစ်နိုင်ဝက်လောက်နေကျမတို့ရှောက်ပါတယ်။ထိုင်နေတဲ့မှာလည်းမျက်စိထွက်ထွက်15မိနစ်တခါမှလည်းဆွဲမှာ
ပြေးဆွဲသွားတာမှာတော့စီနင်းကားကတော့ဘိုးတော်ရောင်စိတ်ကန်းကနေအင်းစိန်အောင်စေရတတားထီလူတအူးကိုကျက်300ကျမှာဖြစ်ပါတယ်ဒီလိုတတ်မှတ်ခီးတစ်ချောင်းကိုစီးပြီးနောက်ထပ်ဒီလမ်းကြောင်းပေါ်ကနေရာတစ်ခုကိုတင်းမောပေါ်ကမစင်းပဲခီးထပ်ပြီးဆက်အောင်မယ်ဆိုရင်တော့လူတအူးကို200ကျက်ထပ်ဆောင်ပေးရမယ်လို့ပြောပါတယ်တင်းမောလိုက်စီးတဲ့ခီးတွေတွေစားရည်တောက်ရည်အဆင်ပြေနိုင်ဖို့အတွက်လည်းဈေးနှုန်းတက်တက်တာတာနဲ့အစားအသောက်တွေကိုရောင်းချပေးသွားဖို့လဲစီစဉ်ထားတယ်လို့ဒေါ်တင့်တင့်လွင်ကပြောပါရယ်ရန်ကုန်ရေချောင်းဘတ်ပြေးဆွဲတာမှာစီးတဲ့လူဦးရေနဲ့ကန့်ညီတဲ့တက်ကယ်လီတက်ကယ်အင်ဂျီတွေအပြင်ရေရင်တစည်းစီတိုင်းမှာရေကူးကျွမ်းကျင်တဲ့လုံခြုံရေးတအုပ်ကိုပါထည့်ထားတာမို့လုံခြုံရေးပိုင်းအထူးအာမခံတယ်လို့တင့်တင့်မြန်မာကုမ္ပဏီမှဒေါ်တင့်တင့်လွင်ကပြောဆိုလိုက်ပါရယ
်ဒီသင်းမောတစင်းမှာဆိုကျွန်တော်တို့ security တက်ရောက်သင်းမောပေါ်မှာကျွန်တော်ထည့်ပေးပါတယ်ဘာကြောင့်လဲဆိုတော့တက်အချက်ကစိတ်မနှံ့လို့ပဲဖြစ်စီအလုပ်ပဲဖြစ်စီရေထဲကိုပြုတ်ချသွားတာမျိုးကလေးတွေကစားလို့ပဲဖြစ်စီအဲ့လိုမဖြစ်အောင်သူတို့ကိုတောက်လျှောက်ကြည့်ခိုင်းတာပါလေဒါကတော့တိုက်ရိုက်မျိုးလုံးပါကျွန်တော်တို့ရဲ့ water bus office မှာ control center အကြီးတစ်ခုရှိပါတယ်အဲ့ control center မှာကျွန်တော်တို့ GPS system ကိုပဲကြည့်တာမဟုတ်ဘဲနဲ့ကျွန်တော်တို့ CCTV နဲ့ဘုတ်တိုင်းဘုတ်တိုင်းကိုကျွန်တော်တို့အခြေအနေကို control center ကကြည့်ကိုရပါတယ်ဒါသည်ဥပဒေဆိုလို့ရှိရင်ကျွန်တော်တို့မှာ alarm system ရှိလို့မရဘူး GPS ကလည်းကျွန်တော်တို့ရဲ့ control center ကိုအကုန်လုံး alarm ညီပါတယ်မြည်တဲ့အခါမှာကျွန်တော်တို့ကအခြားသောဘုတ်တွေရှိမယ်စပီဘုတ်တွေရှိမယ် emergency ဘုတ်တွေရှိတယ်ဒါတွေနဲ့ကျွန်တော်တို့သွားပြီးတော့ဒီသင်းမောကိုနီးရာကန်ကိုကပ်ပြီးကျွန်တော်တို့ transport လုပ်မယ
်နောက်ပိုင်းမှာတော့ရန်ကုန်မြို့အတွင်းမှာအခြားသောရေလန်းခီးတုံးနိုင်မဲ့နေရာတွေတိုင်းကိုပြေးဆွဲသွားဖို့လဲစီစဉ်ထားတယ်လို့ဒေါက်တာနေလွင်ကဆိုပါတယ်နောက်ပိုင်းမှာညောင်နှုံးမြောက်တကုံတာစီတီတန်လင်ကနေပို့တထောင်စတဲ့နေရာတွေကိုပါထပ်မံပြေးဆွဲသွားဖို့စီစဉ်ထားပါတယ်ရှင်